့ဆိုးရကြီးစိုးတဲ့အနှစ်30ကျော်ကာလမှာလမ်းဖောက်ကစားဆောက်တာကိုဂုံယူဝင့်ကြွားစွာမကြာခဏပြောလို့ရှိပါလေ။ဒါပေမဲ့2016ကိုရောက်လာလို့နိုင်ငံ140ကအခြေခံအဆောက်အုံရဲ့အရေးအသွေးကိုစစ်ဆေးလိုက်တဲ့အခါမှာမြန်မာဟာအဆင့်134အောက်ဆုံးပိုင်းကလိုက်နေတာကိုတွေ့ရကြောင်းကမ္ဘာပြန်ဆိုင်မှုအညွှန်းမှာဖော်ပြထားပါသေး။နိုင်ငံပေါင်း140မှာမြန်မာတဲ့သာရာ133နိုင်ငံရှိပြီးမြန်မာတဲ့ညံ့တာ6နိုင်ငံသာရှိပါသေး။အာဆီယံ10နိုင်ငံမှာလည်းလက်စစ်တအားသုံးဆွဲမှုအနည်းဆုံးဟာမြန်မာနိုင်ငံဖြစ်နေပါသေး။ဒါကြောင့်မို့လာမယ့်ဆယ်နှစ်အတွင်းအိမ်တောင်စုအလုံးရက်စစ်မီသုံးနိုင်မဲ့အမျိုးသားရက်စစ်တအားစီမံကိန်း National Electrification Plan အကောင့်ထဲပေါ်ဖို့စီစဉ်နေပါလေ2014မှာအိမ်တောင်စု2တန်းကျော်ရက်စစ်မီရနေရက2030မှာအိမ်တောင်စု9တန်းကျော်တိမိပိနိုင်မဲ့ရည်ရွယ်ချက်ဖြစ်ပါလေဒီနေရာမှာတိုင်းနယ်ပြည်နယ်အစိုးရပါဝင်နိုင်မဲ့အခမ်းကဏ္ဍကိုအာရှဖောင်ဒေးရှင်းကလွန်ခဲ့တဲ့ဧပြီလကအစီအင်ခံစာထုတ်ပြန်တာပါပဲ
တိုင်းနယ်ပြည်နယ်ပါဝင်နိုင်တဲ့အခမ်းအကဏ္ဍတွေနဲ့ပတ်သက်ပြီးအာရှဖောင်ဒေးရှင်းကအစီအင်ခံစာတွေထုတ်ပြန်လာတာ2013ခုနှစ်ကတည်းကဖြစ်ပါတယ်2018ဒုတိယ6လပိုင်းမှာရှမ်းပြည်နယ်ရန်ကုန်တနင်္သာရီဘကိုးနဲ့နေပြည်တော်နယ်မြေတွေကိုကွင်းဆင်းလေ့လာတဲ့အပေါ်မှာအခြေခံပြီးဧပြီလမှာအစီအင်ခံစာထုတ်ပြန်တာဖြစ်ပါတယ်မြန်မာပြည်မှာပြစ်စစ်ဓာအားသုံးဆွဲမှုမမျှမတဖြစ်နေတာကြားလှပါပြီ။တပြီလုံးသုံးတဲ့လျက်စစ်စွမ်းအားရဲ့တဝက်လောက်ကိုရန်ကုန်နယ်မြေကသုံးနေတာဖြစ်ပါတယ်။တိုင်းနယ်ပြည်နယ်14ခုအနက်9ခုမှာလျက်စစ်ဓာအားသုံးသူ40ရာခိုင်နှုန်းတောင်မရှိတာတွေ့ရပါတယ်။ဓာအား56ရာခိုင်နှုန်းကိုရေအားလျက်စစ်ကရရှိပြီး41ရာခိုင်နှုန်းကိုတော့သဘာဝဓာတ်ငွေ့ကရယူတာဖြစ်ပါတယ်။ကြောင်မီးသွေးသုံးဓာအားက2ရာခိုင်နှုန်းရှိပြီးဒီဇယ်3ဓာအားက100ခိုင်နှုန်းသာရှိပါတယ်။6တွေ့ရသည်မှာရေအားလျက်စစ်ထုတ်လုပ်မှုကြာဆင်းတာဟာပြဿနာဖြစ်ပါတယ
်။လျက်စစ်ဓာအားကိုအစိုးရကအရှုံးခံပြီးပြန်ပြူးနေတာမို့သုံးဆွဲတဲ့အိမ်တော်စုများလေလေရှုံးတဲ့ပမာဏလည်းများလေလေဖြစ်ပါတယ်။ဒီနေ့ထဲမှာဒေါ်လာတန်း1000လောက်အစိုးရကစိုက်ရလိမ့်မယ်လို့ကမန်းပါလေ။ဒီတိုင်းရေရှည်ဆက်သွားလို့မဖြစ်နိုင်ပါဘူး။အခြေခံဥပဒေအရတိုင်းပြည်ပြည်နယ်အစိုးရတွေမှာစွမ်းအင်နဲ့ဆိုင်တဲ့လုတ်ပိုင်ခွင့်အသင့်အသင့်ရှိပါတယ်။လုတ်ပိုင်ခွင့်ဘောင်ထဲကနေလျှက်စစ်တအားထုတ်လုပ်ဖို့အာရှဖောင်ဒေးရှင်းကအကြံပေးတာပါလေ။ကျေးရွာ6400ရှိတဲ့အနေနဲ့600ရာခိုင်နှုန်းကိုသာလျှက်စစ်တအားပေးနိုင်ပါတယ်။ဒီဇယ်နဲ့ရေအားလျှက်စစ်အသေးစားအသုံးများပါတယ်။ရှမ်းပြည်နယ်မှာရေအားလျှက်စစ်အသေးစား9000ကျော်ရှိတာကိုဥပမာပေးပြီးမီဂါဝတ်30မကျော်တဲ့မီဆက်တိဆောက်တာဟာစီးပွားရေးတွက်ချီကြိုက်တယ်လို့ဆိုပါတယ
်။ထိုင်းနိုင်ငံမှာလျှက်စစ်တာအား20ရာခိုင်နှုန်းကိုမီဂါဝတ်50မကျော်တဲ့စက်ရုံလေးတွေကထုတ်လုပ်နေတာကိုသင်ခန်းစာယူသင့်တယ်လို့ဆိုပါတယ်။လျှက်စစ်စွမ်းအားထုတ်လုပ်မှုနဲ့ပြန်ပြူးမှုကိုပြည်ထောင်စုအစိုးရကဗဟိုချုပ်ကန့်မှုသုံးပြီးကြိုးကင်နေတာဟာတိုးတက်ဖွံ့ဖြိုးမှုကိုအဟံတားဖြစ်စေတယ်လို့အာရှဖောင်ဒေးရှင်းအစီရင်ခံစာမှာဖော်ပြပါတယ်။လက်ရှိအစိုးရက2015မှာစွမ်းအင်ပေါ်လစီအသစ်ချတဲ့အခါအသွင်မတူတဲ့စီမံကိန်း3ခုပေါ်လာပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ရဲ့စီမံကိန်း၊ကမ္ဘာ့ဘဏ်ရဲ့စီမံကိန်းနဲ့ဂျပန်ဂျိုက်ကာရဲ့စီမံကိန်းတွေဖြစ်ပါတယ်။2030မှာအိမ်တော်စုတိုင်းလျှက်စစ်ဓာတ်အားသုံးနိုင်ရမယ်ဆိုတဲ့ရည်ရွယ်ချက်ကလွဲပြီးအစိုးရမှာစီမံကိန်းမရှိပါဘူး။ဒါကြောင့်တိုင်းနယ်ပြည်နယ်အစိုးရတွေကိုလုတ်ပိုင်ခွင့်ပိုပေးဖို့အာရှဖောင်ဒေးရှင်းကအကြံပြုထားပါတယ
်။ဘိုးအစိုးရအတီးပြုခြင်းနဲ့အကောင့်တွေဖော်တဲ့စွမ်းအင်စီမံကိန်းကြီးတွေဟာတာဝန်ခံမှု၊ဝင်လင်းမြင်သာမှု၊သဘာဝပတ်ဝန်းကျင်နဲ့လူအခွင့်အရေးလေးစားမှုစတာတွေကင်းမဲ့တဲ့အစီအလာရှိတာကြောင့်ဒေသခံပြည်သူတွေကလက်မခံလိုကြပါဘူး။တိုင်းနယ်ပြည်နယ်အသီးသီးရဲ့လူအချက်နဲ့အညီအကောင့်တွေဖော်နိုင်မဲ့အသေးစားဓာတ်အားစီမံကိန်းတွေကိုဘိုးအစိုးရဌာနတွေလုံးမပေးနိုင်ဘူးလို့ဒေသခံတွေကမြင်ကြပါလေ။ပုဂ္ဂလိကကန္တာကတင်ပြတဲ့စွမ်းအင်စီမံကိန်းကိုအကဲပြတ်နိုင်တဲ့အရေးချင်းရှိတဲ့ဝန်တန်းနဲ့ဝန်ကြီးတွေရှိဖို့ကလည်းအရေးကြီးပါသေး။မြန်မာဘက်ကလုတ်ချင်ကန်ချင်စိတ်ရှိကြပေမဲ့စွမ်းအင်ထုတ်လုပ်ပြန်ပြူးရေးအတတ်ပညာကိုနားမလည်တဲ့အတွက်နှောင့်နှေးကြံ့ကြာနေရပါသေး။နေအောင်ကြီးဆိုလာတာလုတ်ချင်တဲ့နိုင်ငံခြားကုမ္ပဏီတစ်ခုဟာသက်ဆိုင်ရာအစိုးရဝန်ထမ်းတွေနဲ့တွေ့ဖို့အတော်ဆောင်ရပါသေး။ လုပ်ငန်းဖြစ်နိုင်မဖြစ်နိုင်ကိုယ်စီရင်နဲ့ကိုလေ့လာဖို့အတွက်အတိပြုချက်ယူရတာလနဲ့ချီပြီးကြတယ်လို့ဆိုပါတယ်။ဒါကြောင့်အသေးစားတအားပေးလုပ်ငန်းဆိုင်ရာအတတ်ပညာကိုနားလည်အောင်တိုင်းနယ်ပြည်နယ်ဝန်ထမ်းနဲ့ဝန်ကြီးတွေကိုသင်တန်းပေးဖို့အချိန်ရောက်နေပြီလို့အာရှဖောင်ဒေးရှင်းအစည်းအဝေးကစားမှာဖော်ပြထားပါတယ်ခင်ဗျာ။